ကုလသမဂ္ဂလူညွတ်ရေးကောင်စီမှအင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံအရေးတကပွင့်ဆွေးနွေးပွဲအဖွင့်မေခွန်းမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရခိုင်ပြည်နယ်တဲကိုကုလသမဂ္ဂအဖွဲ့အစည်းတွေတွားရောက်နိုင်ဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်ရန်ပုံငွေတွေလိုအပ်နေကြောင်းပြောကြားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တင်းနာနေ့ကထုတ်ပြန်တဲ့အကြံပြုချက်တွေကိုနိုင်ငံတကာလူအဖွဲ့အစည်းတွေကရောကုလသမဂ္ဂအဖွဲ့အစည်းတွေကပါလေးလေးနဲ့နဲ့ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကတင်ပြမှာပါ
။မြန်မာနိုင်ငံမှာဒေတာရင်းတည်ငြိမ်အေးချမ်းရေးအတွက်အဓိကလိုအပ်တာကတိုင်းရင်းသားလူမျိုးစုတွေအားလုံးပြန်လည်သိမြင်ရေးဖြစ်ပြီးဒီအတွက်တာဝန်ခံတာဝန်ယူမှုကအဓိကကြကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ဖြည့်ရှင်းပေးဖို့အတွက်စူးစမ်းနေတာဖြစ်ပြီးအခုနောက်ဆုံးအနေနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကနေစမ်းစစ်တဲ့အစီရင်ခံစာတနင်္လာနေ့မှာထွက်လာခဲ့တဲ့အတွက်ဒါကိုကုလသမဂ္ဂအဖွဲ့အစည်းတွေကလေးလေးနက်နက်စဉ်းစားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကလုံခြုံရေးကောင်စီအစည်းအဝေးအဖွဲ့မိန်ခွန်းမှာအခုလိုပြောပါတယ
် Its report issued yesterday found and I quote patterns of
gross ရှာဖွေရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကိုစူးစူးဝါးဝါကျူးလွန်ခဲ့တဲ့ပုံစံတွေကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။အဲဒီတည်းမှာရေးသားထားတဲ့အတိုင်းပြောရင်သူတို့ဟာနိုင်ငံတကာဥပဒေအရဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာချိုးဖောက်မှုတွေအတော်များများကိုလွတ်ဆောင်ခဲ့တယ်လို့တင်ပြထားတာပါ။အဲဒီအစီရင်ခံစာတွေကတွေ့ရှိချက်တွေနဲ့အကြံပြုချက်တွေကိုသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးကသိသိကြကြထွက်သွင်းစဉ်းစားကြမယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီမှာနိုင်ငံတကာရဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ရေးဟာစိတ်အရေးကြီးပါတယ်။ပြည်မှုကျူးလွန်သူတွေကိုထိုက်သင့်တဲ့အပြစ်ရစေဖို့လှုံ့ဆော်မှုဟာနိုင်ငံတကာဥပဒေအရဖြစ်ရမယ်အပြင်ခိုင်လုံပြီးဗလိုက်မှုမရှိတဲ့မြန်မာကပါလိုက်နာဖို့လိုအပ်တဲ့အချက်တွေဖြစ်ရပါမယ်
။ကုလသမဂ္ဂကမြန်မာအရေးကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေပြီးအေပရလတည်းမှာအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခရစ်စတင်းစကရက်ရှနာဘတ်နာကိုခန့်ထားပြီးဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ကထွက်ပြေးခိုးလုံနေသူတွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံUNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ UNDP တို့နဲ့မြန်မာအစိုးရတို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်တဲ့အထိအောင်မြင်ခဲ့ပေမဲ့တကယ်တမ်းလိုအပ်ချက်တွေအပြည့်အဝမဆောင်ရွက်ပေးနိုင်သေးတာဟာဒေသရင်းလိုအပ်တဲ့နေရာတွေကိုတွားရောက်ခွင့်မရသေးတာကြောင့်ဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ကအခုလိုပြောပါတယ
် Access is critical to meet the enormous needs and to allay the fears of refugees who would like to return home.
နေရပြန်ရေးအတွက်စိုးရိမ်မှုတွေနဲ့လိုအပ်ချက်တွေဟာစိတ်ကိုကြီးမားနေတဲ့အတွက်လူအချက်တွေကိုသိရအောင်အဲ့နေရာကိုသွားရောက်နိုင်ဖို့စိတ်အရေးကြီးပါတယ်။ရခိုင်ပြည်နယ်မှာကျန်နေသူတွေအတွက်လည်းသူတို့လိုအပ်ချက်ကဘာတွေလဲဘယ်လိုအစီအစဉ်တွေလုပ်ပေးရမယ်ဆိုတာကိုသိဖို့အဲ့နေရာကိုသွားနိုင်ဖို့အရေးကြီးတာပါပဲ
။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေဟာအပြစ်ပယ်ခံရတယ်လို့ခွဲခြားဆက်ဆံခံရတာတွေ့ရကြောင်းနဲ့အများအပြားဟာလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေအဖြတ်တောက်ခံရတယ်လို့ရိုဟင်ဂျာ3000လောက်ဟာလည်းဒုက္ခသည်စခန်းတွေကနေဘဲမှထွက်ခွင့်မရပဲကျမ်းမာရေးပညာရေးနဲ့တခြားလူမှုရေးအပြင်အသက်ရှင်နေထိုင်ရေးအတွက်ပါအကန့်အသတ်တွေရှိနေတာတွေ့ရတဲ့အတွက်ဒုက္ခသည်တွေအရေးအဖြေရှာဖို့ဘယ်နည်းနဲ့မဆိုလှုံ့ဆော်ရမှာဖြစ်ကြောင်းပြောပါတယ်။အတွင်းမှုချုပ်ဟာဇူလိုင်လတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကရွန်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးမုတ်တုံရာသီတန်းခန်းနေရတဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်နိုင်ငံတကာဆန်တဲ့အညီလူခွင့်ရေးနဲ့ဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်မှုအဖြေရှာရေးကိုကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ကူညီနေကြောင်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ Righteous သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့လဲပန်ကြားခဲ့တာပါ။အင်္ဂါနေ့လုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးပွဲမှာ UNHCR အဖွဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန် Kate Blanchett ကလည်း Ranger တွေဟာကဘာမှမအဖြစ်နဲ့ခံရဆုံးလူတွေဖြစ်ကြောင်းနဲ့ Ranger ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကနေပူးပေါင်းကူညီမှုတွေအရေးပေါ်လိုအပ်နေတယ်လို့အစည်းအဝေးမှာပြောပါတယ်
။ It is imperative that governments,development and humanitarian agencies, the private sector and individuals work in solidarity.
အစိုးရတွေ၊ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအဖွဲ့အစည်းတွေ၊တည်တည်ပုဂ္ဂလအဖွဲ့အစည်းတွေနဲ့တည်တည်ပုဂ္ဂလပုဂ္ဂိုလ်တွေအနေနဲ့ပြည်စည်းခိုင်မာစွာဒုက္ခသည်များနဲ့ဘင်္ဂလားဒေ့ရှ်ဌာနေလူအဖွဲ့အစည်းကိုကူညီဆောင်ရွက်နိုင်ကြဖို့အရေးကြီးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းမှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပေးရတဲ့ဦးစားပေးဖို့လိုအပ်ပြီးမြန်မာနိုင်ငံကိုသူတို့ပြန်နှံ့ရေးတွေလေဘေးကင်းလုံခြုံမှုရဖို့လိုအပ်ပါတယ်။ကျွန်မတွေတွေ့ဆုံခဲ့တဲ့ဒုက္ခသည်တွေကမြန်မာနိုင်ငံဟာသူတို့ရဲ့နေရဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့လို့သူတို့ဌာနေပြန်ဖို့တကယ်ပဲကြောက်ရွံ့ကြပါတယ်။သူတို့အတွက်လွတ်လပ်စွာသွားလာခွင့်အိမ်တောင်ပြုခွင့်နဲ့ကျန်းမာရေးပညာသင်ပိုင်ခွင့်တို့မရကြတဲ့အတွက် သူတို့ဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးဘဝကိုရောက်ခဲ့ကြပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံကြတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်တွင်ရှိနေတဲ့ဒုက္ခသည်တွေအရေးကိုအကူအညီတွေပေးနိုင်ဖို့အတွက်တောင်းခံထားတဲ့ရန်ပုံငွေဟာအခုမှ33ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်မုတ်တုံမိုးတန်နဲ့တခြားလိုအပ်တဲ့အကူအညီတွေအမြန်ပေးနိုင်ဖို့အတွက်ရန်ပုံငွေတွေထည့်ဝင်ကြဖို့လဲနှိုးဆော်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့တက္ကသိုလ်ဆွေးနွေးပွဲမှာလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကကိုယ်စားလှယ်တွေအလဲကျအဖွဲ့ဝင်နိုင်ငံတွေအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဆိုင်ရာသံမှတ်ကြီးတွေလည်းအသီးသီးဆွေးနွေးခဲ့ကြပါတယ်။